အမေရိကန်သမ္မတဘရက်အိုဘားမားအနေနဲ့အစ္စလာမ်ရဲ့အစွန်းရောက် IS အဖွဲ့ကိုတိုးပြီးတိုက်မဲ့အစီအစဉ်တွေကိုဒီညကျင်းပဖို့ရှိနေစမှာအမေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ကယ်ရီကတော့အကြမ်းဖက်မှုတွေတိုက်ဖျက်ရေးအတွက်အီရတ်ဝန်ကြီးချုပ်တက်ကခိုင်ခိုင်မာမာတန်တိတ်တန်ချထားလိုက်တာကိုကျင်းနဲ့အားရမိတယ်လို့ဒီနေ့ထုတ်ပြောလိုက်ပါတယ်အရှိရလေပိုင်းဒေတာကိုတပတ်ကြာခီးရောက်နေတဲ့နိုင်ငံခြားရေးဝန်ကြီးကယ်ရီဟာဒီနေ့အီရတ်နိုင်ငံကိုရောက်ခဲ့ပြီးအစ္စလာမစ်ဆွန်းရောက် IS အဖွဲ့ကိုတိုက်ခိုက်တာမှာကူညီဆောင်ရွက်ရေးအစီအစဉ်အတွက်အီရတ်ဝန်ကြီးချုပ်အသင်းနဲ့တွေ့ဆုံဆွေးနွေးရမှာအခုလိုပြောခဲ့တာပါအရင်အီရတ်ဆွေးရဟောင်းအနေနဲ့ဆွန်းနီလူနည်းစုမွတ်စလင်တွေကိုခွဲခြားဆက်ဆံခဲ့တာကြောင့်ဆွန်းရောက်လူရှာမှုတွေပြင်းထန်သွားတာဖြစ်တယ်လို့ဝန်ကြီးကယ်ရီကဝေဖန်ခဲ့ပြီးလက်ရှိအစိုးရအနေနဲ့တော့အရင်အတိုင်းလုပ်မှာမဟုတ်ပဲတနိုင်ငံလုံးညီညွတ်ရလာအောင်လှုပ်ဆောင်နိုင်လိမ့်မယ်လို့သူယုံထားကြောင်းဝန်ကြီးကယ်ရီကဆက်ပြောခဲ့ပါတယ်။ဝန်ကြီးကယ်ရီရဲ့ဒီခေတ်စဉ်ထွက်နေစမှာအီရတ်နိုင်ငံထဲမှာရှိတဲ့အစ္စလာမ်စွန့်ရောက် IS အဖွဲ့ရဲ့ချိန်ချောက်မှုနဲ့ဒီအဖွဲ့ကိုချိန်မုံးရမှာလေကြောင်းတိုးချဲ့တိုက်ခိုက်ရေးအစီအစဉ်တွေကိုအမေရိကန်သမ္မတဘရက်အိုဘားမားကဒီနေ့ညမှာနိုင်ငံကိုရုပ်မြင့်တန်ကြားကနေတဆင့်ပြောဖို့ရှိနေပါတယ်။အမေရိကန်သမ္မတပြောရေးဆိုခွင့်ရှိသူ Josh Arnest က
The President believes this is a high national security priority.And when you have priorities like
ဒီကိစ္စဟာနိုင်ငံတော်လုံခြုံရေးထိတန်းကိစ္စလို့သမ္မတကရှုံးပါတယ်ဒီလိုဦးစားပေးကိစ္စပေါ်လာတဲ့အခါမျိုးမှာဘလို့တိုးတက်မှုတွေရှိနေတယ်ဆိုတာကိုလူတွေကိုနားလည်အောင်ခြားပြဖို့အရေးကြီးတယ်လို့လည်းသမ္မတကယုံထားပါတယ်အခုလိုအဓိကကြားတဲ့အလှည့်ပြောင်းအခြေအနေတစ်ခုကြောင့် American လူတွေကိုအတည်ပြုဖို့အရေးကြီးတယ်လို့လည်းသမ္မတကယူဆထားပါတယ်အားလုံးပါဝင်တဲ့ IRA အစိုးရဖွဲ့စည်းတာဟာအဓိကကြားတဲ့အလှည့်ပြောင်းပါပဲလို့အင်ပီတော်ပြောခွင့်ရကပြောသွားတာပါတကယ်တော့ Iran နဲ့ Syria နယ်မြေထဲမှာရှိနေတဲ့ Islamic ဆွေးရောက် IS အဖွဲ့ကိုချိန်မုံရမှာ American စီရဲ့အကူအညီပါမှာဖြစ်ပြီးမြေပြင်မှာတိုက်နေတဲ့ Iraq ဆွေးရတပ်တွေနဲ့ Syria တိုက်ခိုက်အဖွဲ့တွေကိုလေကြောင်းကကူညီတိုက်ခိုက်ပေးတာမျိုးလုပ်သွားမှာဖြစ်ပါတယ်။ဒါပေမဲ့ Iraq နိုင်ငံစစ်မြေပြင်ကတော့ American တပ်ဖွဲ့တွေပြန်မပို့ဘူးဆိုတာကိုသမ္မတ Obama ကအရင်ပြောထားပြီးသားပါခင်ဗျာ။